Republican Party ကသမ္မတ Donald Trump ကသူ့ကိုကိုရိုနာဗိုင်းရပ်စ်ရောဂါအတွက်လက်မျှောက်ရှုံးပေးတယ်လို့ Democratic Party ကသူ့ပြန်ဘက် Joe Biden ရဲ့ဝေဖန်မှုတွေဟာမှားယွင်းကြောင်းနဲ့သူ့အနေနဲ့ဒီကရောဂါတိုက်ဖျက်ရေးအတွက်လက်လျှော့မှာမဟုတ်ကြောင်းပြောကြားခဲ့ပါတယ်။သမ္မတကသူ့အကြိမ်နဲ့ရှင်ပြန်ရမယ် Pennsylvania ပြည်နယ်မှာကျင်းပတဲ့လူမှုစုဝေးပွဲ၃ခုကိုတနင်္လာနေ့မသွားခင် Allentown ဒေသမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါအပြင်သူ့ပြန်ဘက် Joe Biden ကသာသူ့နေအိမ်ကနေမခွာဘဲဘဝအတွက်လက်မြောက်ရှုံးပေးနေတာဖြစ်ကြောင်းဝေဖန်ခဲ့ပါတယ်။ Joe Biden ဟာစနေနေ့မှာ Pennsylvania ကကားပေါ်ကနေပြစ်လုတဲ့လူမှုစုဝေးပွဲနှစ်ခုကိုတက်ရောက်ခဲ့ပြီးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာကွယ်ရေးအတွက်လူချင်းခက်ခွာခွာနေဖို့စီကံတိုင်လှုပ်ဆောင်ခဲ့တယ်လို့တနင်္လာနေ့မှာလည်းမဲဆွယ်ပွဲမပြုလုပ်ခဲ့ပါဘူး။ Emiro Winden အရာရှိချုပ် Mark Medosa American နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကရောဂါကိုထိန်းချုပ်မှာမဟုတ်ကြောင်းတနင်္ဂနွေနေ့ CNN ရုပ်သံအစီအစဉ်မှာပြောခဲ့သလိုဒီယောဂါဟာတုတ်ကွေးလိုကူးစက်ဗိုင်းရပ်စ်တစ်မျိုးဖြစ်တဲ့အတွက်သူ့အတွက်ကာကွယ်ဆေးတွေကုသဆေးတွေနဲ့ဒီယောဂါရောပါစေဖို့လှုပ်ဆောင်အောင်မာတွေကိုရအောင်လုပ်နေကြောင်းပြောကြားခဲ့တာပါ Democratic Party ကဂျိုးဘိုင်ဒန်ကတနင်္ဂနွေနေ့မှာပဲကြေညာချက်ထုတ်ပြန်ပြီးမဲဒိုးရဲ့ပြောကြားချက်တွေဟာသမ္မတထရန့်ရဲ့မဟာဗျူဟာကိုထင်ရနေကြောင်းနဲ့လွယ်လွယ်နဲ့ပျောက်မသွားမဲ့ဒီဗိုင်းရပ်စ်ယောဂါအတွက်လက်မြောက်ရှုံးပေးတာဖြစ်ကြောင်းဝေဖန်ခဲ့တာဖြစ်ပါတယ်